ဆီးရီးယားမြို့တော်ဒမတ်စကတ်အနောက်ပိုင်းနဲ့ဆင်ရှိဘုံဒေသတွေမှာကျတဲ့ရင်းတွေကအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံး15ဦးသေဆုံးတယ်လို့16ဦးလောက်ဒဏ်ရာရတယ်လို့ဆီးရီးယားအစိုးရသတင်းဌာနဆန္ဒကပြောပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကနေဒမတ်စကတ်အနောက်မြောက်ပိုင်းကအဆောက်အဦနှုတ်ကိုထိမှန်ခဲ့တယ်လို့မဇားရက်ွက်မှာတော့9ရက်တိုက်အဆောက်အဦကိုထိမှန်ခဲ့တာဖြစ်ပါတယ်။ Israel စစ်တပ်ကဒီအဆောက်အုံတွေဟာ Syria ခြေဆိုင် Islamic Jihad စစ်သွေးကြွအဖွဲ့ဘိုဌာနချုပ်တွေဖြစ်ပြီးအခု Israel ရဲ့တိုက်ခိုက်မှုကြောင့်ဒီ Jihad အဖွဲ့ရဲ့ဌာနချုပ်နဲ့သူတို့ရဲ့တိုက်ခိုက်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်စေခဲ့တယ်လို့ပြောပါတယ်။ Damascus နဲ့ဆင်ချေဖုံးမဇာမှာ Israel ရဲ့လေကြောင်းတိုက်ခိုက်မှုမတိုင်ခင်က Iran ခေါင်းဆောင်ကြီး Ali Khamenei ရဲ့အကြံပေး Ali Larijani နဲ့ Palestine စစ်သွေးကြွအဖွဲ့ကိုယ်စားလှယ်တွေမဇားကအီရန်တရုတ်မှာတွေ့ဖို့အတွက်စီစဉ်ထားတာဖြစ်ပါတယ်။ဒီ Islamic Jihad အဖွဲ့ဟာမနေ့ကအောက်တိုဘာ9ရက် Israel အတက်ခတ်ခံရမှုကိုဂါဇာက Hamas တွေနဲ့အတူလက်တွဲလှုပ်ဆောင်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ဒီ Jihad အဖွဲ့ကိုလည်း Israel ကလိုအပ်တယ်လို့တိုက်ခိုက်မယ်လို့လည်းပြောပါတယ်။